နယ်ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပါထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့မေးစဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုးလူဆောင်တို့ပြန် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ VOA America တန်ခါနေပြီးဆက်လက်တာပြန်နေပါတယ်။ COVID ကာယရောဂါအခြေအနေကန့်သတ်တွေကြောင့်စီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေရမှာပုံမှန်ထုတ်လွှင့်နေကြစနေညဒဲလီလိုက်စီစဉ်နေရမှာစနေညစနေဝိုင်းအစီအစဉ်နဲ့အစထိုးတင်ဆက်နေပါရယ်ဒီညမှာတော့မြန်မာနိုင်ငံရဲ့ကိုဗစ်ရောဂါကင်တွယ်မှုနဲ့ရွေးကောက်ပွဲပေါ်တည်ရောက်မှုတွေကိုဆွေးနွေးကြမှာပါမြမရည်သေးလာသူဒေါက်တာတင်မောင်တန်းနဲ့ဒေါက်တာတင့်ဆွေတို့ဆွေးနွေးကြမှာဖြစ်ပါတယ်ကျွန်တော်သားညူပါမြန်မာနိုင်ငံမှာအတော်လေးကိုကူးစက်မှုများလာတဲ့ကိုဗစ်ကာယရောဂါနဲ့ပတ်သက်ပြီးတော့မြန်မာအာဏာပိုင်တွေရဲ့ကင်တွယ်ပုံနဲ့ဒီကာယရောဂါကြောင့်မလို့ရွေးကောက်ပွဲပေါ်ဘလောက်ကြီးသေရောက်မှုတွေရှိမလဲဆိုတာတွေကိုမေးမြန်းတော့မှာဖြစ်ပါတယ်။အဲ့တော့ဒီဆွေးနွေးမဲ့အကြောင်းအရာနှစ်ပန်းရှိတဲ့နေရာမှာအရင်ဆုံးတော့ကိုဗစ်ကာယရောဂါနဲ့ပတ်သက်လို့တောင်းရှိသူတွေကင်တွယ်ပုံကိုရေစွဆွေးနွေးမှာဖြစ်ပါတယ်။ဒေါက်တာတင်မောင်တန်းခင်ဗျာအခုဒီအစိုးရကင်တွယ်ပုံနဲ့ပတ်သက်လို့ဘလို့ယူဆပါလဲလုံလောက်မှုရှိပါရဲ့လား
။ဆိုက်တီဆိုင်တဲ့ချင်းလို့ပြောရမှာပဲ။ကိုစွန့်တော့တော့ကိုကြိုးစားရပါတယ်။စိတ်ဆုံးတိပြောက်ခဲ့ရတော့ဆိုတာ။အလယ်လတ်တော့မကပါနဲ့လို့ဒီလိုပဲပြောရမယ်ချင်း။သတ်တော့တော့လောက်တာပေါ့နော်ဒါပေမဲ့အဲပြင်းစင်နေဆိုတဲ့နေရာတွေအကုန်လုံးကမျောလင့်ထားတာဖြစ်ပူသွားလို့ရှိရင်အဲ့ဒီအတိုင်းစားကြီးမားသွားလို့ရှိရင်တော့ဒါလွဲတာလေးတွေရှိနေတာပေါ့နော်ဆိုတော့လက်ရှိအခြေအနေမှာလုပ်နေတာဒီကတော့အဲတခြားနိုင်ငံအနေနဲ့ရှင်းကြည့်ရင်လည်းမဆိုးဘူးလို့ထင်ပါတယ်ဒါပေမဲ့ဒီပန်ဒမစ်ရဲ့ပမာဏကကြီးမားတဲ့အတွက်ကြောင့်အခုလိုဖြစ်နေရတာပဲလို့ယူဆတာပေါ့နော်။ဘာလို့လဲဆိုရင်မြန်မာပြည်မှာဖြစ်နေတဲ့ပိုးတွေးတဲ့နှုံတွေနော်ပေပြောက်တဲ့နှုံတွေနော်စံတမှုအရစံတတဲ့ပမာဏနဲ့ပိုးတွေးတဲ့ပမာဏတွေရှင်းချလိုက်လို့ရှင်ဒါနိုင်ငံကမှာဖြစ်တဲ့အတိုင်းဖြစ်နေတာပေါ့နော်။ဆိုတော့အဲ့ဒီအတွေ့တော့ကြိုးပြင်ဆင်ထားခဲ့တယ်ပြင်ဆင်ထားတာတဲ့ကိုမမိဘူးပေါ့နော်ကျွန်တော်တို့လိုအပ်နေတယ်အဲ့တော့ရေပူရအားဖြင့်ဆိုလို့ရှိရင်တော့ကျွန်တော်ထင်တာကတော့ပထမလိုင်းမှာတော့ပထမတစ်ချိန်ဖြစ်တော့ကအတော်လေးအဲဖြစ်တာနည်းတဲ့အတွက်ကြောင့်မို့လို့နည်းနည်းလေးပြင်းစင်မှုအပိုင်းမှာလေးသွားတာထိုင်းသွားတာလည်းရှိတယ်အဲ့ဒီအချိုးသက်ရောက်မှုတွေကိုများအဲကျွန်တော်တို့အခုတွေ့ကြုံနေရတာလားမပြောတာဘူးပေါ့နော
်ကျွန်တော်ဆရာဦးတက်ဆွေလည်းမေးချင်ပါတယ်ခင်ဗျာအခုခုနကဦးတမောင်တန်ကတော့သူမြန်မာကဒီမှာအာဏာပိုင်ဘက်ကတက်နေသွားဆိုကြိုးစားခဲ့ပါတယ်တဲ့အဲ့တော့ဒီလက်ရှိမြန်မာဆိုရရဲ့ကင်ဆယ်ပုံနဲ့ပတ်သက်လို့ဥပ္ပစုရဲ့အမြင်သိချင်ပါတယ်ခင်ဗျအ
ဲကျွန်တော်တို့မီဒီယာမှာတက်လာတဲ့လောက်သာကျွန်တော်တို့သိခွင့်ရှိကြတာကျွန်တော်တို့အကုန်မသိတော့ဝေဖန်ရတာကအနေတချို့အပိုင်းတွေမှာအာဏာစရာတော့ကောင်းတာပေါ့နော်မပြေစုံတာတော့ရှိနိုင်တယ်သို့တော်လည်းပဲခြုံကြည့်လိုက်ရင်ကျွန်တော်တို့မြန်မာနိုင်ငံမှာဒီကရိုနာဗိုင်းရပ်စ်ဖြစ်လာတဲ့အစကတည်းကအာကျွန်တော်တို့ပြောစရာတွေတော့ရှိတယ်ခင်ဗျပြောစရာဆိုတာခုမေးဖို့မှပါတယ်အစိုးရဘိုင်းကတက်အပြင်ပြည်သူလူထုလို့ပြောရမယ်ဂျန်တဲ့လူတွေအပိုင်းနှစ်ပိုင်းရှိတယ်ခင်ဗျနှစ်ပိုင်းမှာပြောစရာတွေအပြည့်အဲကျွန်တော်ရှိတယ်လို့ကျွန်တော်ယူဆပါတယ်အဲကြိုတင်ပြင်ဆင်မှုအဲတချို့ပိုင်းတွေတကယ်ပဲအားနိုင်တဲ့နိုင်တယ်လို့ကျွန်တော်ယူဆတယ်ဒါကြောင့်လဲဆိုတော့ဒီကြိုတင်ပြင်ဆင်မှုဟိုကာကွယ်ရေးပိုင်းပစ္စည်းတွေနဲ့တခါစံတက်မှုကိစ္စတွေကိုဟိုအများအဆန်နဲ့ထိရောက်ရအောင်လုပ်ဖို့ဟိုအချိန်ယူခဲ့တယ်လို့ကျွန်တော်ကယူဆပါတယ်။နောက်တခါသတင်းဖြန့်ချိန်မှုပေါ့နော်။ပြည်သူလူထုကမယုံဘူးလို့ပြောကြတာတွေဒါကတော့မယုံဘူးပြောတိုင်းလည်းပဲကျွန်တော်ကတော့ဟိုပြောတဲ့လူတွေကိုလည်းကျွန်တော်အပြစ်တင်နေတယ်။ဒါကြောင့်လဲဆိုတော့ကူးစက်မှုရှိတယ်မရှိဘူးဆိုတာဓာတ်ခွဲစမ်းသပ်မှုကအပေါင်းပြမှာကုသမှုရှိတယ်လို့ပဲဆိုတာထုတ်ပြန်မှရှိတာဟိုထုတ်ပြန်ရတာဟိုတချို့ကဟိုထင်ချန်တာလည်းပါ냐ဆိုပြီးတော့တန်လျာတွေချက်ပြောကြတာဒါကဒီသူတို့ဘက်ကကျွန်တော်ကဟိုအပြစ်တင်နေတယ် အခုလည်းပဲဒီတိုင်းပါပဲကျွန်တော်တို့ဆိုရပိုင်းကတော့တတ်နိုင်ဆုံးခုနကကိုတမောင်တန်ပြောသလိုဟိုစူးစားနေတယ်စူးစားခဲ့တယ်ဟိုဆက်ပြီးလဲစူးစားမယ်လို့ကျွန်တော်ယူဆတဲ့အတွက်အဲကျွန်တော်တို့ဗမာနိုင်ငံရဲ့ဒီကိုရိုနာဗိုင်းရပ်စ်အခြေအနေဟာအဆိုးကြီးမဟုတ်တဲ့ချိန်မှာအတက်နဲ့ဆိုအကောင်းဆုံးတော့ဟိုဆောင်ရွက်နေတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်တို့ပြောမယ်ဆိုရင်အိန္ဒိယနိုင်ငံလေးသူတို့ပြည်ထိုင်းတို့စင်ကာပူတို့ချက်တော်မှာအခုကဒီသစ်ဆုံးမှုနှုံးတွေတက်လာတဲ့ယောဂကူးဆက်မှုကလည်းမြင်များဆက်ဆံကြီးအလောက်ကြီးကြီးနဲ့မြန်မြန်ကြီးချက်လာတာတော့ဘာကြောင့်လို့တော်တော်သိစေယူဆပါလဲ
ဘယ်လိုပြဟိုအခုမီဒီယာကတော့ဟိုဒုတိယလိုင်းလို့ပြောကြတာပေါ့နော်ကျွန်တော်အမြင်ကတကဘာလုံးကိုပထမလိုင်းကိုမပြီးသေးဘူးခင်ဗျဒါဆိုရင်အမေရိကန်ပြည်ထောင်စုမှာဒီစိတ်ပညာရှင်တွေကိုနိုင်ကတာပထမလိုင်းပဲဗမာပြည်အနေနဲ့ပြောရင်ကိင္ကလန်းနေဖြစ်နှုံးနဲ့တိမ်နှုံးတက်လာတာမှန်တယ်ဒီတက်လာတာဟာဒုတိယလိုင်းလို့ကျွန်တော်တော့မယူဆဘူးတနည်းအားဖြင့်အိမ်ဝိုင်းထဲမှာရောက်နေတဲ့ဗိုင်းရပ်စ်ဟာအိမ်ကနေကိုဝင်လာတဲ့သဘောအချင်းပဲဆိုတော့ကကျွန်တော်တို့ဟာဟိုအခုမှပိုဆိုးလာတယ်လို့ကျွန်တော်တို့ကဟိုမထင်မှတ်ဖြစ်နေတဆက်တဲ့လှုပ်ဆောင်စရာတွေကျွန်တော်တို့အများကြီးဟိုလှုပ်ဆောင်ရမယ်။ဒီကောက်ဝဲသေးအပိုင်းကရောခုတခါဟိုနောက်တခါနှောင်မေးခုံးမှပါမယ်။ရုပ်ောက်ပွဲနိုင်ငံရေးကရက်တရားလေကြီးတော့အစိုးရဟာဒီဟိုဝေဘာမှုတန်နေတော်တော်ခံရတယ်။ခံရတဲ့ခြေကတန်းတန်းဆုံးလှုပ်ကြတယ်လို့ပဲဟိုကျွန်တော်ကထပ်ပြီးတော့ဟိုကိုမြင်ပါလေလို့ပြောပြရတယ်
။ဆရာဦးတမောင်တန်းကိုကျွန်တော်ဒီ COVID enforcement နဲ့ပတ်သက်လို့မေးချင်ပါတယ်။ပြောရမယ်ဆိုရင်တော့ COVID ကပြီးခဲ့တဲ့ကာလတွေကသူတို့ကန့်သတ်ချက်တွေထုတ်ထားတာရှိပါရဲ့။ဒါပေမဲ့ဒီကြားထဲကမှဥပမာဆိုရှင်ရန်ကုန်ပါဆိုရင် KTV တခုကနေပြီးတော့အများကြီးပြန့်ထွက်လာတာတွေနောက်တစ်ခုကဒီကြားထဲမှာပဲကာယောဂကန့်သတ်ချက်တွေရှိပေမဲ့လူတွေအများကြီးထွက်နေတာတွေဒါတွေကိုအစိုးရကကောင်းကောင်းမကန့်ကြွယ်ခဲ့တာလား။ဒါမှမဟုတ်အစိုးရကိုယ်တိုင်ပေါ့လျှော့ခဲ့လို့လားဘယ်လိုယူဆပါလဲ။
အစိုးရလို့ပြောတဲ့အခါမှာနှစ်စိတ်ပြောရမယ်ထင်တယ်နိုင်ငံရေးစစ်နဲ့ဘီရိုကရေစီအဆင့်ပေါ့နော်။ဘာကြောင့်လဲဆိုတော့နိုင်ငံရေးစစ်ဆိုတာနိုင်ငံရေးတောင်းမှကြည့်တယ်ပြောပြင်းချက်လက်လုပ်တယ်။ဘီရိုကရေစီကအဲ့ဒီနိုင်ငံရေးအဆင့်ကလိုချင်တဲ့ဟာကိုအကောင့်တွေပေါ်ပေးရတယ်။ဒီလိုပြောတဲ့အခါမှာကျွန်တော်တို့အဓိကကြည့်ဖို့ကောင်းတာကစနစ်ပေါ့နော်။ခုနကကျွန်တော်တို့ဒီထုတ်ပြန်ထားတဲ့စီမင်းစည်းကမ်းတွေဥပဒေတွေကိုလိုက်နာအောင်လုပ်ရတယ်ဆိုတာကဒီဘုရားအားဖြင့်တော့စနစ်တောင်းတာတော်ရင်ကြာထမ်းသတ်မှတ်ချက်တွေစီမံခန့်ခွဲတဲ့စနစ်လို့ပြောတာအဲ့ဒါကကမ္ဘာပိုင်ရဲ့အကျက်ဖြတ်ချက်တွေကိုပြန်ကြည့်ရင်ကျွန်တော်တို့ကအလွန်ညံ့ဆိုတဲ့ထဲမှာရှိတယ်ခင်ဗျာဒါကအမျိုးသားဒီမိုကရေစီရဲ့ဖက်ချုပ်မှမဟုတ်ဘူးတော့အစိုးရပဲပါတီပဲတက်လာတက်လာဒီလိုကမ္ဘာပိုင်ရဲ့သတ်မှတ်ချက်ရအလွန်ညံ့ဆိုတဲ့အဲမှာပါနေတဲ့စနစ်ကြီးနဲ့ကျွန်တော်တို့အကောင့်တွေပေါ်လာတာပါတခြားအားတွေပါအဲ့တော့ဒါကိုအခုချိန်မှာသွားပြီးတော့ကျွန်တော်တို့အပြစ်တင်ကြောဆုံနေလို့လည်းမရဘူးဒါကြောင့်မို့ကျွန်တော်ကအဲ့ဒီစနစ်နဲ့ညှော်ညီတဲ့ညှော်လင်းချက်နဲ့ပဲကြည့်ကျင်တယ်အဲ့ဒီလိုကြည့်ကျင်တဲ့အခါမှာစောစောကကိုသားမေးသွားသလိုလက်ဟာချက်တွေအမြနိုင်ကလည်းအများကြီးရှိပါတယ်နော်အဲ့ဒီနေရာမှာလဲဒီ enforcement လို့ပြောတဲ့အခါမှာလဲဒီပြုအားဖြင့်တော့ကျွန်တော်တို့ဒီကူးစက်မှုယောဂါတွေနဲ့ပတ်သက်ပြီးအစုံလုံးဆိုတာကိုလုပ်တယ်ပေါ့နော် enforcement ရဲ့ education နဲ့ engineering ဆိုတာရဲ့အသုံးမျိုးပေါ့နော်ဆိုတော့ခုန enforcement လို့ပြောတဲ့ကြံစည်သတ်မှတ်ချက်တွေကိုလိုက်နာအောင်စီမံခန့်ခွဲတဲ့စီမံခန့်ခွဲမှုကိုလုပ်တဲ့အခါမှာလဲလူတွေကိုပြလုပ်တယ်ဒါပေမဲ့အဲ့ဒါပညာပေးမှုနဲ့ဆက်နွယ်နေရတယ်နော်နောက်တစ်ခါအဖွဲ့အစည်းတွေပေါ့ခုနကလုပ်ငန်းတွေကိုလည်းလိုက်နာအောင်ဥပဒေနဲ့ပြဋ္ဌာန်းလှုပ်ဆောင်ရတယ်နော်အဲ့ဒီအပိုင်းကတော့ကိုဗစ်မှာမဟုတ်ဘူးဘယ်ဥပဒေပဲဖြစ်ဖြစ်ဘယ်ပြဋ္ဌာန်းသတ်မှတ်ချက်ကိုပဲဖြစ်ဖြစ်လိုက်နာအောင်လှုပ်ဆောင်တဲ့နေရာမှာကျွန်တော်တို့ရဲ့စနစ်ကြီးကစစ်ဆေးလက်ထက်မှာပြတ်စည်းသွားခဲ့ပြီးပြီဒါကြောင့်မို့အဲ့ဒီစနစ်ကိုအမွေဆက်ခံနေရတယ်အဲ့ဒီစနစ်ရဲ့ထင်ရှားချက်တော့ပဲလို့ပဲပြောလို့ရတယ်နော်အစိုးရကအဲ့ဒါကိုပြုပြင်ပြောင်းလဲနေတဲ့နွယ်ပြီးတော့လုပ်ဖို့တော့လူကောင်းလို့လိမ့်မယ်ပေါ့နော်ဒါကျွန်တော်တို့ဘေးကြီးတဲ့အပြင်မှာဆိုရင်တော့အဲ့ဒီစနစ်ကိုပါကိုဗစ်နဲ့ပတ်သက်တဲ့ကြာဆန်းသတ်မှတ်ချက်များစီမံခန့်ခွဲမှုပြုပြင်ပြောင်းလဲရေးကိုဆက်ပြီးလုပ်နိုင်လို့ရှိရင်တော့ကောင်းတယ်နော်အခုတတိတော့အဲ့ဒီလိုလောက်ကင်ဆောင်ရဲ့ပုံချင်းကပ်ပုံကိုမတွေ့ရသေးဘူး။လက်ဟာချက်တွေကတော့ အလွန်ညဆိုတဲ့စနစ်အကဲဖြတ်ချက်ထဲမှာအဲ့ဒီအလွန်ညအတိုင်းပဲတွေ့ရနိုင်မယ်လို့ဒါသဘောဝါကြတယ်လို့ကျွန်တော်တို့အဲ့လိုပဲပြောချင်တယ်ဗျ
ဒေါက်တာတက်ဆူလည်းမေးချင်ပါတယ်အတိအကျတော့အစိုးရဘက်ကအခုလုတ်ဆောင်လာတဲ့အခြေအနေပေါ့ပြောမှဆိုရင်ကွာရန်တင်းစင်တာတွေထားတဲ့အခုမလောက်နှောက်တော့ဘူးအဲတခြားအစ်စ်တွေဖွင့်ဖို့ကြိုးစားနေရတယ်ဒီကိစ္စတခြားနိုင်ငံတွေမှာဆိုရင်ကွာရန်တင်းဆိုရင်စင်တာတွေရောမထားတော့ဘူးသူ့ရမှာပဲသူ့နေခိုင်းတဲ့အနေအထားမျိုးပေါ့အဲ့တော့လက်ရှိအခုမြန်မာပြည်အနေအထားကထိန်းချုပ်လို့ရနိုင်တဲ့အနေအထားမျိုးမှာရှိသေးလားဒါမှမဟုတ်ရှင်လုပ်ပုံကန်ပုံတွေလုံလိကန်ကြီးတွေကြောင်းဖို့ကြိုးစားနေပြီလားဒေါက်တာတက်ဆူအမြင်သိချင်ပါတယ
်အဲဒီယောဂကမှန်ရတာအလုံးကိုအကဲမရတဲ့ယောဂကဘာမှအတော်ဆုံးစိတ်ပညာရှင်တွေအတော်ဆုံး epidemiologist ခေါ်တဲ့အပင်ဂျမိုက်ပညာရှင်တွေတောင်မှမှတ်ဖို့ခက်တော့ဗမာနိုင်ငံမှာဘယ်လိုလာမလဲဘသူပြောပြောမှန်ကောင်းမှမှားမယ်ပေါ့နော်အချက်နောက်ဒုတိယပိုင်းမေကွန်ဖြစ်တယ်ဗမာပြည်ဒါလို့ဗျခုနဆရာဦးတမောင်သာပြောသလိုကျွန်တော်တို့ကအဆိုးဆုံးအချိန်ဒီပေါ်မှာဒီကာယောဂါကြီးဖြစ်လာတာလက်ရှိအဲ့ဒီအစိုးရတွေတာကန်ဆိုးချက်တခုသို့တော့ဒီကန်ဆိုးချက်ကိုအားကောင်းချက်ယူပြီးတော့ဒီလိုကာယောဂါကြီးကိုဂိုင်းတွင်နှိမ့်နှိုင်အောင်ကြိုးစားမှုတွေရှိလာတာကတော့ကျွန်တော်တို့အသိမှတ်လည်းပြီးပါမယ်ဒါပေမဲ့လိုအပ်ချက်ကကျွန်တော်တို့အစရရဗျဒီနိုင်ငံသားပြန်နေကနေစကူးတယ်ဆိုတော့ဒီ quantity center လို့ခေါ်တာပေါ့နော်အဲ့တော့ဒီသုံးလုံးတော့သိမတွင်ကြသေးဘူးအဲ့ဒီတုန်းကလုတ်တဲ့ဟာတွေတချို့ဟာတွေကလွဲရလို့ကျွန်တော်ယူဆတယ်ဟဲ့ဓာတ်ပုံရဲအောင်ဓာတ်ပုံထဲမှာရိုက်ပြပြီးတော့အရင်ခင်းလေးနဲ့ဟာလားတဲခိုကောင်လေးလို့လို့အစိုးရရဲ့စေရနာလို့လို့စသဖြင့်ပေါ့နော်လုတ်ထားတာဒါတွေတကယ်တမ်းကျတော့ဟိုမမှန်ဘူးညာအဲ့ဒါအဲ့ဒါလို့ဟလားဝါရဖြန့်ချင်မှုအပိုင်းနဲ့နိုင်ငံရေးနဲ့ပေါ့နော်ယောဂထိတ်ချုပ်ရေးအပိုင်းရောနှောတာဟာဒါမှားတယ်ကျွန်တော်စိတ်ပညာဘက်ကပဲကျမရဲ့ဘက်ကပဲကျွန်တော်ကကြည့်ပြီးတော့ဟိုပြောလို့ပါတယ်အခုလည်းပဲ quality center တွေခုနဟိုမေဆွန်ထဲမှာပါတယ်လို့ပေါ့နော်ဒီအမေရိကမှာဆိုရှိတော့မရှိကိုယ်ရီမှာပဲကိုနေကြတာအဲ့တော့ quality center တွေ go iron site တာတဲ့ထိရောက်တဲ့ကာဝယ်ရေးကို iron site တင်တယ်လို့ကျွန်တော်ယူဆတယ်ဒါထိရောက်တဲ့အဲ့ပညာပေးမှုအရေးယူမှုတွေယူရှိသေးတယ်လို့ယူဆတယ်။ဥပမာအခြေခံအကြဆုံးဖြစ်တဲ့နှခေါင်းစည်းပေါ့နော်မာရှယ်ကောတဲ့နှခေါင်းစည်းဒီဟာသုံးတာတော်တော်ကိုဟိုစိပြက်ကံပြင်းနဲတယ်လို့ကျွန်တော်ယူဆတယ်။အဲ့တော့ဒီဟာတွေကိုထိရောက်အောင်ဟလာဒါစီမံခန့်ခွဲမှုအပိုင်းကအတော်လိုတယ်ခင်ဗျ။ဟိုဘဟုနေပြည်တော်ကဘလောက်ထုတ်ထုတ်ကျွန်တော်ဟိုရွာကျွာတွေကြီးအဲထိရောက်တဲ့အလားဟဲ့ဟိုဟိုအုတ်ချုပ်ရေးဆိုင်ရာအရေးယူဆောင်ရမှုပေါ့နော်လုပ်တဲ့အရေးယူဆောင်ရမှုဆိုဟိုအပြစ်ပေးတာတယ်မို့ကျွန်တော်ကကာကွယ်မှုထိရောက်ဖို့ပါအရေးကြီးတယ်အပြစ်မလိုက်နိုင်တဲ့လူအပြစ်ပေးတယ်ဆိုတာဒါကမဖြစ်လို့လိုရတာနော်အဲ့တော့ထိရောက်တဲ့နည်းတွေဟိုဟိုကြေးရွာတွေအထိကျွန်တော်တို့ရောက်အောင်အခုတည်းကပေါ့နော်ဟိုလက်ရှိလုပ်နေတာတွေအားနည်းချက်တွေကိုသုံးသပ်ပြီးတော့ပိုပြီးထိရောက်မှန်ကန်တဲ့နည်းတွေလုတ်တင်တယ်လို့ကျွန်တော်ကအစိုးရကိုအကြံပေးချင်ပါတယ်ခင်ဗျဟုတ်ကဲ့ဟုတ
်ကဲ့ကျွန်တော်တက်တင်မောက်တန်းကိုလည်းဒီမေးခွန်းပေးချင်ပါတယ်ကျွန်တော်တို့လက်ရှိလုတ်ပုံကံပုံလဲမှာအားနေချက်ပေါ့ဆိုတော့ကအားနေချက်ကိုကျွန်တော်တို့ဝေဖန်ဖို့မဟုတ်ပါဘူးအတိကဘာရီလုတ်ဖို့လိုတယ်လဲဆိုတော့အကြံပေးချက်ပေါ့တက်တင်မောက်တန်းဘယ်လိုမြင်ပါလဲ
အဲကိုတက်စေပြောသွားလို့ပဲပေါ့နော်ကျွန်တော်တို့နှာခေါင်းစည်းတက်တာပေါ့ marks ပေါ့အဲ့ဒါအတိကဒီလိုကုဆတ်ယောဂါတွေမှာစပညာပေးမှုနဲ့အတိကတိုက်ရိုက်ဆက်နွယ်နေတယ်ပေါ့အထူးသဖြင့်စီဝေးလုပ်ငန်းရှင်တွေကိုပညာပေးတာသူတို့လေးလေးနဲ့တဘောပေါက်အောင်လုပ်တာဒီနေရာမှာများကျွန်တော်တို့အဝေးကကြည့်ရတဲ့အခါမှာအားနည်းနေတယောက်တွေ့ရတယ်စပီးပြည်သူလူထုကိုပညာပေးတာပေါ့နော်အဲ့ဒီအခါမှာလဲဒေါက်တာစုချီတယောက်ထဲကလုပ်မရတယ်လို့ဖြစ်နေတယ်စနစ်ကြီးတစ်ခုလုံးကစနစ်ကိုပြန်လည်တက်မှတ်ဖို့ကြိုးစားတာတဲ့ဘီရိုကရေစီကတော်ဆန်းစုကြည်ပေါ်မှာအားကိုးမှုပို့ပြီးတော့ကြီးမားနေသလားလို့ထင်ရတယ်။အဲ့တော့ကျွန်တော်တို့ဆက်ပြတ်ဆက်ဆံရေးတွေကိုလုပ်ပြီးဆိုတဲ့အခါမှာလည်းတော်ဆန်းစုကြည်ကဒိုင်ငံမဲလုပ်နေရတယ်လို့ဖြစ်နေပြီးတော့ဂျူရိုကရေစီကလှုပ်လာတာအင်မတန်ကိုအားနေတယ်လို့အပ်တဲ့သတင်းချက်လက်တွေပြည်သူလူထုကိုပေးတာဒီကလည်းအဲကျွန်တော်တို့လူချင်းတဲ့ချက်လက်တွေရဆိုရင်သိပြီးတော့မတွေ့ရပါဘူး။ဥပမာအဖြစ်ICU မှာဒီနာဘယ်နှယောက်ရောက်နေလဲ ICU ခရင်ဘယ်လောက်ရှိသလဲဒါတွေအကုန်လုံးကကျွန်တော်တို့က WHO တို့ World Bank တို့ရဲ့ data တွေကိုပဲကျွန်တော်တို့ကပြန်ယူနေရတာမျိုးဖြစ်နေတယ်။ဆိုတော့ CIA တိုက်ရိုက်တာမျိုးတွေမရှိဘူးဗျ။အဲ့တော့ပညာသင်မှုလုပ်ငန်းကိုလုပ်တဲ့အခါမှာလည်းအဲကန်ဆိုးကျင်တာပေါ့နော်။ကျွန်တော်တို့အရင်လုံးကဒီ HIV တို့ပါတို့လုပ်တဲ့အခါမှာ condom တွေကိုနေရာတကာမှာရအောင် NGO C INGO C ကူညီခဲ့တယ်လေလို့အခုဒီနေရာမှာ mask ပေါ့ရနိုင်အောင်အဲ့ဒီလိုကူညီလှုပ်ဆောင်တာမျိုးကို INGO C နဲ့ NGO C ကလည်းမလုပ်ခဲ့ဘူးတတိယမှာပဲကျွန်တော်တို့အဲ့ဒီလိုလုပ်ခဲ့တာတွေ့ရတယ်မန္တလေးတခုပဲနော်ပညာပေးမှုနဲ့ရှင်တွဲပြီးတော့ဒီနှကောင်းကြီးတွေရနိုင်အောင်လွဲကူအောင်အလကားရနိုင်အောင်လုပ်ပြီးသွားတဲ့နေနေရတခုပဲရှိတယ်မန္တလေးတခုပဲတွေ့ရတယ်ကျန်တဲ့နေကြီးဒီမှာကအဲ့ဒီလိုဆောင်ရွက်တာမတွေ့ရဘူးအကောင့်ထဲပေါ်တဲ့လူနဲ့ဘူဝါဒချမှတ်တဲ့လူတွေရဲ့ကြားထဲမှာလုတ်ပိုင်ခွင့်စီးပြပြပြပြမရှိတာမှဖြစ်နေသလားပေါ့ဒါစဉ်းစားဖို့လိုမယ်လို့ထင်တယ
်အခုလက်တလုံးကိုပဲဒီ COVID-19 အခြေအနေအားရွက်ောက်ပွဲစီးရေးလုပ်ငန်းတွေကိုတက်ရောက်မှုတွေထိခိုက်မှုတွေရှိနေပါပြီအဲ့တော့ကျွန်တော်နိုင်ငံရေးတက်ခိုက်မှုတွေကလည်းအခုကဖြစ်လာကြပါပြီ COVID-19 ပေါ့ခြေခံပြီးတော့ရွက်ောက်ပွဲတစ်ခုလုံးပေါ့တက်ရောက်မှုတစ်ရက်တစ်ဆွေရင်ဖြစ်ပြီးပါခင်ဗျာဘယ်လောက်ထိကြီးလာနိုင်ပါလဲ
ကျွန်တော်ကအတော်ကြီးမားတဲ့သူဟိုတော့ယူဆတယ်ဒါပေမဲ့ဗမာနိုင်ငံရဲ့နိုင်ငံရေးဒီနေ့2020အခြေအနေဟာရွက်ောက်ပွဲစီယုံမှုအကန့်အသတ်ကြီးလွန်းလို့နည်းလွန်းလို့တော့ဘယ်ပါတီနိုင်မယ်ဘယ်ပါတီရှုံးမယ်မဲဘလောက်ရမယ်ဆိုတဲ့ရလတ်အပေါ်မှာတော့ကျွန်တော်ကတော့အပြောင်းလဲရှိမယ်လို့မထင်ဘူးခင်ဗျဒီတိုင်းပဲပြည်သူလူထုကသူကြိုက်တဲ့အရာကိုသူတို့ရွေးကြလိမ့်မယ်အဲစီယုံမှုအပိုင်းတွေတော့အတိတိကာကနည်းပါသွားလိမ့်နည်းလဲနည်းတဲ့နဲ့လို့ကျွန်တော်ယူဆတယ်ဒီနေရာမှာကျွန်တော်တို့ခုနဆွေးနွေးခဲ့တဲ့နှကောင်းစည်းနှကောင်းစည်းကလက်ချုပ်နှကောင်းစည်းတော်တော်လေးကျဆလာပြီပေါ့နော်တကမာလုံးမှာအဲ့တော့လက်ချုပ်နှကောင်းစည်းကိုဘယ်ပါတီကဘယ်အယောင်ကဖြစ်ဖြစ်ကြဲကြဲပြက်ပြက်နဲ့တပီလုံးအတိုင်းသာဒီဝေနိုင်ရင်ကျွန်တော်ကတော့ဟိုကြံ့ခိုင်ရေးလုံလုံတခြားအဝါတွေအပြာတွေလုံလို့ကျွန်တော်ကတော့ဟိုနှကောင်းစည်းပိုင်ကျွန်တော်တော့အားပေးတယ်နော်ယူကပွဲအဲမဲသွားပေးလို့ဘဲအယောင်လာလာပေါ့နော်အဲ့တော့နှကောင်းစည်းကပို့အရေးကြီးတယ်နိုင်ငံရေးတဲ့ပို့အရေးကြီးတယ်မဲပြားတဲ့အရေးကြီးတယ်ဒါကြောင့်ယူကပွဲစီယုံမှုတွေကိုအကန့်အသတ်ရှိတဲ့အတိုင်းအတာတိုင်းအတိအကျလိုက်နာတင်တယ်ဘဲပါတီမဆိုအန်အရီပါဝါပေါ့နော်လိုက်နာတဲ့အတွက်ယူကပွဲရက်လက်အပေါ်မှာတော့အပြောင်းလဲရှိမယ်လို့မထင်ဘူးဒါကိုအကြောင်းပြုပြီးနှကောင်းစည်းနဲ့ကာဝေးကိစ္စကိုအမြတ်ထုတ်တင်ကြတယ်လို့ကျွန်တော်အကြံပေးပြီးပြေးကြတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်တော်တော်တင်မတော်အခုမြင်ကြပါလေပြောရမစို့ရွက်ောက်ပွဲမှာဆက်စီယုံမှုတွေထိခိုက်တာဟာပါတီငယ်တွေကသူတို့အတော်ထိခိုက်တယ်လို့မြင်နေကြတယ်ဆိုလိုတာကပါတီငယ်အစ်စ်တီထွက်လာတယ်လူပုဂ္ဂိုလ်အစ်စ်တီထွက်လာတယ်သူတို့ကစီယုံဖို့လိုအပ်တယ်လူလူနဲ့ထိတွေ့ဖို့လိုအပ်တယ်အဲ့လိုအခြေအနေဖြစ်နေတော့အခုဆိုတချို့ပါတီတွေကရွက်ောက်ပွဲရှေ့ဖို့ထိပါတောင်းဆိုလာကြတယ်အဲ့တော့ဦးတက်ပေါက်တန်းအမြင်ဒါကရွက်ောက်ပွဲရွှေ့တင်မရွှေ့တင်နောက်တစ်ခုကပါတီနိုင်ငံရေးတွေပေါ်မှာထိရောက်မှုတက်ရောက်မှုတွေရှိနေပြီလားဦးတင်မောင်ကဘယ်လိုယူဆပါလဲ
IRI အဖွဲ့ရဲ့လေ့လာချက်ချက်လေကျွန်တော်တို့ထုတ်ပြန်ထားတာအရာဆိုလို့ရှိရင်တော့50ရာခိုင်နှုန်းကျော်ပေါ့နော်51လားတင်မဲ့ပေးနိုင်သူရဲ့51ရာခိုင်နှုန်းလောက်ကလူကြီးရဘယ်ပါတီကိုမဲ့ပေးမယ်ဆိုတာဆုံးဖြတ်ပြီးသားလို့ပြောတယ်ရှင်ဘူးကအားဖြင့်အဲ့ဒီတောင်းကနေအကြည့်မယ်ဆိုလို့ရှိရင်တော့ပါတီငယ်တွေနင့်နာမှုကအဲ့ဒီခုန40ရာခိုင်နှုန်းကျော်ကျော်မြင့်လာနိုင်တယ်လို့ပြောလို့ရတယ်အစ်စ်စီယုံရမဲ့ပါတီတွေအတွက်ကတော့ဒီကိုဗစ်ဖြစ်တဲ့ကိစ္စမှာအခက်အခဲအများကြီးဖြစ်သွားတယ်ဒါပြမေးခွန်းကအဲ့ဒီပါတီတွေအတွက်ထပ်မံချိန်ပေးမယ်ဆိုရင်ဘောပို့ပြီးတော့ fail ဖြစ်နိုင်သလားဒါကမေးခွန်းဖြစ်လာတယ်ပါတီတွေအနေနဲ့နာကောင်းနာနိုင်တယ်တစုံတရာနင့်နာနိုင်တယ်ဒီ young ကြီးတောင်းကအစ်စ်ဝင်လာတဲ့ပါတီတောင်းကလည်းပြောလို့ရှိရင်တော့သူတို့အတွက်သူတို့လှုပ်ချင်တယ်လို့လို့လို့မရတဲ့အတွက်ကြောင့်အားမရနိုင်တာတွေတော့ဖြစ်နိုင်တယ်ပေါ့နော်ဆိုတော့ရွှေ့မလားမရွှေ့မလားဆိုတာကတော့သက်ဆိုင်ရာပါတီတွေတော့ရွေးကောက်ပွဲကောင်ရှင်ကဆုံးဖြတ်ရမှာပဲကျွန်တော်တို့ဘေးအကဲခတ်တဲ့လူကပြောတာတည်းပေါ့နော
်ဟုတ်ဒေါက်တာတက်ဆွေလည်းဒီပုံမှာဘယ်လိုယူဆလဲကြာနောက်တစ်ချက်ကရွေးကောက်ပွဲကောင်ရှင်ရဲ့ကံတွေပုံဆောင်ရွက်ပုံနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲ
။အဲဒီကော်မရှင်ကဒီလက်ရှိအစိုးရလက်ထက်မှာပေါ်လာတဲ့ကော်မရှင်အရင်လက်ထက်က2015နဲ့တော့တော်တော်လေးမတူဘူး။တိုးတော်လေ NLD နဲ့ဆိုင်တော်လည်းပဲမဲစရင်ကိစ္စမှာအတော်လေး ဟိုဟိုဘယုတ်ပြည့်နိုင်ခဲ့တယ်အခုတော့နည်းနည်းတော့ငြိမ်သွားတယ်ပေါ့နော်အခုတခါဒီယောဂနဲ့အဲယောဂပွဲနောက်ဆုံးမယ်မဆုပ်ဘူးကိစ္စဒါတော့ဟိုကျွန်တော်မြင်တာယောဂပွဲဥပဒေအရာပဲလိုရလိမ့်မယ်နောက်တစ်ခုကကျွန်တော်တို့ဗမာပြည်ပြည်ပေါ့နော်အာဘယ်အရာမဆိုကံတရားပေါ့အခု2020ယောဂပွဲဟာကိုရိုနာဗိုင်းရပ်စ်ကယောဂကြီးဟာကျွန်တော်ကြောက်ရွံ့နေတဲ့ကံတရားပဲဒီယောဂကြီးပြီးမှဆိုရင်ကျွန်တော်တို့ဗမာပြည်နောက်တော့ယောဂပွဲလုပ်เสียတော့ကြောင်းမရှိလောက်ဘူးဆိုတော့ဒီချက်ကိုမူတည်ပြီးတော့အာနာရရှိလဲနာမယ်အာနေရရှိလဲနဲမှာပေါ့ဒီအခြေအနေဇိုးပေါ်မှာပဲကျွန်တော်ဆက်သွားမှာဖြစ်တဲ့တွေ့ကော်မရှင်ဟာအာညမညာကြီးကြီးနဲ့ယောဂဥပဒေအရလာလုံးတင်နေဘသူမျက်နှာမှာကျွန်တော်မထောက်တင်ဘူးလို့ယူဆပါတယ်ခင်ဗျာဟုတ်ကဲ့
ဒီမှာနိုင်ငံထဲမှာယောဂပိုးတွေကလည်းတွေ့ရှိတဲ့သူကလည်းတိုးလာတယ်ကွာတင်းတွေလုတ်တယ်ရက်ရွာတွေလည်းရက်ကွက်တွေလည်းပိတ်ပြီးတော့လူတွေလည်းတော်တော်လေးကျွန်တော်မင်းများတော့တော်တော်လေးစိတ်ညစ်နေကြတယ်အဲ့တော့အခြေအနေကမြန်မာနိုင်ငံရဲ့အလားအလာနဲ့ပတ်သက်လို့ယောဂထိန်းချုပ်နိုင်မဲ့အလားအလာပြင်းပြင်းထန်ထန်လုပ်နိုင်မယ်လို့ယူဆပါသလားအကောင်းဘက်ကောမြင်ပါလားဒရတက်ဆွေအရင်ဆုံးဖြစ်ပြီးပါခင်ဗျာ
အော်ဒီလိုပြအခုကိုရိုနာဗိုင်းရပ်စ်ကဒီကမ္ဘာလုံးထိန်းချုပ်ကာကွယ်ရေးဘိုင်းကိုကြည့်ရင်အလားဘယ်သူစီကနေဘယ်လိုကူးလာတယ်ဆိုတော့နောက်ကြောင်းတန် trace ခေါ်တာပေါ့နော် tracking လုပ်တဲ့ဟာကဒါတော့အရင်မကြည့်ဘူးတစ်ကဘာလုံးဖြစ်နေပြီလေတူတဲ့ပတ်ဝန်းကျင်ကြီးမှာဖြစ်နေတော့ကဟိုတကားပိတ်ဒီခြံစီရိုးပိတ်ယုံနေတော့အနီးကတော့ကျွန်တော်ကတော့လက်တွေ့ကြတယ်မထင်ဘူးတပီလုံးအတိုင်းအတာလူအများစုအတိုင်းအတာနဲ့ကာကွယ်ရေးစနစ်တည်စနစ်တကျဒါလုံးတဲ့လာအခုပြူတွေဟိုပိတ်ဒီပိတ်ဒီမမရဘူးခင်ဗျပဲခုဟိုတရုတ်ပြန်လာတာလည်းမဟုတ်နိုင်ငံသားပြန်လည်းမဟုတ်ကျွန်တော်တို့ကမ္ဘာမြန်မာနိုင်ငံမြေကြီးပေါ်မှာကိုရှိနေတာတပြည်လုံးမှာရှိနေတာဆိုတော့ကကာဝေးကိုအဲ့ဒါလို့ပေါ့နော်ဟိုချန်စီယိုပိတ်တဲ့နီးတွေတဲ့ထိရောက်တဲ့ကာဝေးနီးတွေလုတ်တင်နေလို့ကျွန်တော်အကြံပေးညင်ပါတယ်ခင်ဗျဟု
တ်ကဲ့ကျွန်တော်တော့တင်ပေါ်တာလေးဖြည့်စီချင်ပါတယ်ခုနကညီမကြီးအတွက်မျော်လင့်ချက်ရှိရလားအခြေအနေကဘယ်လိုမြင်ပါလဲ
။တိုင်းကြပုံပေါ်မူတည်မှာပေါ့နော်။အဲ့တော့ project ကတော့ရွေးကောက်ပွဲကြောင့် COVID-19 ပိုပြီးတော့မပြတ်နိုင်ဘူးပေါ့။ဒါကကျွန်တော်တို့ဥတီချက်ထားမှာပေါ့။အဲ့လိုလုပ်တဲ့အခါမှာလည်းရွေးကောက်ပွဲ commission ကပိုပြီးတော့အရင်လုပ်နေကြမဟုတ်တဲ့အစင်သားတွေတဲ့ကထပ်ပြီးထိုးထွင်းတီထွင်ဖန်တီးလုပ်နိုင်တာလည်းရှိနေပါတယ်။ဥပမာအားဖြင့်ဆောဆောကျွန်တော်ပြောခဲ့လို့အာလီလာကျေ57ရာခိုင်နှုန်းကဘယ်ပါတီကိုဆုံးဖြတ်ပြီးမေးသိမ်းတယ်လို့ဆုံးဖြတ်ပြီးသားဖြစ်ကြတယ်ဆိုရင်အဲ့ဒီဆုံးဖြတ်ပြီးသားလူတွေအခုချိန်အားစပြီးတော့စာရွက်ထဲမှာရေးပြီးတော့ကြိုတင်မဲအနေနဲ့ပေးတဲ့စနစ်ပုံမှန်ကျပြန်စွာလုပ်လို့ရနိုင်ပါတယ်နော်လုပ်လဲလုပ်သိမ့်တယ်လို့ထင်တယ်ဒီချိန်ကာလမှာနောက်တစ်ခါကျန်တဲ့ဘယ်သူဘယ်ပါတီကိုမဲပြရမယ်ဆိုတာကိုမဆုံးဖြတ်နိုင်သေးတဲ့လူတို့အတွက်တော့တချို့ကမဲရုံကိုလာပေးနိုင်တယ်နော်အဲ့တော့40နဲ့60ကြာ60အထက်မဲပေးတဲ့သူတွေကတော့နော်ဒီကောက်ဘွဲကော်မရှင်ကနေအိမ်တိုင်းရာရောက်မဲသွားယူတာမျိုးတွေအခုချိန်အချိန်လုံလုံလောက်လောက်ယူပြီးတော့လုပ်လို့ရနိုင်ပါတယ်အဲ့တော့လူရုံးလို့ရှင်မဟုတ်သေးရေကောက်ဘွဲကော်မရှင်ကလက်ရှိကိုဗစ်ကာလနဲ့အညီထိုးတွင်းတီထွင်လုံးနိုင်တဲ့ကိုက်ကနိုင်မှုပေါ်မှာမူတည်ပြီးနိုင်ငံရေးတက်ရောက်မှုတွေကိုဗစ် -19 ပေါ်မှာထိန်းချုပ်နိုင်မှုတွေကဖြစ်ပေါ်လာနိုင်မယ်လို့ထင်ပါတယ်
။ကိုဗစ်ကာယောဂါထိန်းချုပ်မှုရွေးကောက်ပွဲပေါ်တက်ရောက်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာရေးသေးလာသူဒေါက်တာတင်မောင်တန်းနဲ့ဒေါက်တာတက်ဆွေတို့ဆွေးနွေးတော့ခဲ့ကြတာဖြစ်ပါတယ်။ကျွန်တော်တားညှို့ဦးပါ။